အီရန်နိုင်ငံအနေနဲ့2015ခုနှစ်ကချုပ်ဆိုခဲ့တဲ့အီရန်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ပါအချက်အလက်တွေကိုအပြည့်အဝပြန်လည်လိုက်နာဖို့အသင့်ပဲလို့အီရန်သမ္မတဟာဆန်ရာဟူနီကဗုဒ္ဓဟူးနေ့ကပြောပါတယ်
اگه صادرات نفت شما 10 میلیون بشکه در روز بود قدرت تحریم نداشت.
ساجوما باوين لمت تھوڑاره نگنجي 9 نگنجان گا تمامو امریکا مپاره تچا 4 نگنجان گا ساجوبا گری کووڈ တွေကိုပြန်ပြီးလိုက်နာမယ်ဆိုရင်အီရန်တို့ကလည်းပြီးထားတဲ့ဂရီတွေကိုလိုက်နာသွားပါမယ်လို့အီရန်သမ္မတဟာဆန်ရာဟူနီကပြောပါတယ်။အီရန်နဲ့အင်အားကြီးနိုင်ငံ9နိုင်ငံအကြားချုပ်ဆိုခဲ့တဲ့ ساجوب ကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတစ်ဖက်သက်လှုပ်ထွက်ပြီးမှပြပြလူနေပါရှိနေတာဖြစ်ပါတယ်ရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့စာချုပ်ထဲပြန်ဝင်မယ်လို့ပြောထားပါတယ်အီရန်ကရှေးဥစွဲသဘောထားတဲမှသူတွေကိုစန့်ကျင်ပြီးအီရန်သမ္မတရာဟူနီကရှေးနှစ်ဇန်နဝါရီလအမေရိကန်မှာသမ္မတအပြောင်းအလဲကြောင့်ထွက်ပေါ်လာမယ့်အခွင့်အရေးကိုအရယူမယ်လို့လည်းထပ်မံပြောဆိုခဲ့ပါတယ်တစ်ချိန်တည်းမှာပဲအမေရိကန်တို့ရဲ့ပိတ်ဆို့အရေးယူမှုတွေကြောင့် COVID-19 ကာဝတ်ဆေးအပါအဝင်လိုအပ်တဲ့စေဝါနဲ့ကျန်းမာရေးပစ္စည်းတွေကိုဝယ်ယူရမှာအီရန်တို့အနေနဲ့အခက်အခဲတွေ့နေရတယ်လို့လည်းအီရန်သမ္မတရာဟူနီကပြောပါတယ်2015ခုနှစ်အီရန်နျူကလ িয়ার သဘောတူစာချုပ်ကနေထွက်ပြီးတဲ့နောက်ပိုင်းမှာအမေရိကန်ဆိုရာကအီရန်တို့ရဲ့ဗန်းလုပ်ငန်းနဲ့အရေးကြီးတဲ့ရေနံနဲ့တန်းခွေလုပ်ငန်းတွေပေါ်မှာတိတိကျကျပိတ်ဆို့မှုတွေချမှတ်ထားခဲ့တာပါ။ဒါပေမဲ့အမေရိကန်တို့ကတော့စီးဝါနဲ့လူသားချင်းစာနာထောက်ထားမှုကုန်ပစ္စည်းတွေပေါ်ပိတ်ဆို့မှုကနေကင်းလွတ်ခွင့်ပေးထားတယ်လို့ပြောပါရခင်ဗျာ။